ဒီပြည်လားတည့်ရနေ့မနေ့ကကျင်းပခဲ့တဲ့ကြပြရွေးကောက်ပွဲခနဲ့ဦးရလာတေအရာမွန်ပြည်နယ်ချောင်းဆုံမြို့နယ်မဲဆန္ဒနယ်မှာပြည်ခံပြိုးပါတီကဥအောင်ကြည်သိန်းရခိုင်ပြည်နယ်အမ်းမြို့မဲဆန္ဒနယ်ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီ ANC ကဒေါက်တာအေးမောင်တို့အသီးသီးအသာစီးရနေကြပါတယ်။ရှမ်းပြည်နယ်ကျေးသီးနယ်မိုင်းနောက်မြို့နယ်တွေအတွက်လွတ်တော်ကိုယ်စားလှယ်တနေရာနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်နှစ်နေရာတို့အတွက်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာ SNLD ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်က3နေရာစလုံးမှာတည်တည်တာအသာစီးရနေတယ်လို့ SNLD ပါတီလက်ရှိလွတ်တော်အမတ်တဦးက VOA ကိုအတည်ပြုပြောဆိုပါတယ်။ကျိုင်းတုံမြို့မဲဆန္ဒနယ်မြေမှာတော့ပြည်ခံပြိုးပါတီကကိုယ်စားလှယ်လောင်းကအသာစီးရနေတယ်လို့ဆိုပါတယ်။တောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်မလာခင်ကိုစားပြုခဲ့တဲ့ကောင်မှုမျိုးနယ်မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြန်ခဲ့တဲ့ NLD ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးကျော်ဆွေဝင်းအပါအဝင်ရန်ကုန်တိုင်းဒေသကြီးအတွင်းမှာကျင်းပခဲ့တဲ့မဲဆန္ဒနယ်၅နေရာစလုံးမှာ NLD ပါတီကအနိုင်ရနေကြောင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမင်းညကရန်ကုန်မြို့ရှေးကွန်တိုင်းမှာရှိတဲ့ပါတီဌာနချုပ်မှာကြေညာခဲ့ပါတယ်။ချင်းပြည်နယ်ပဲခူးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးတို့မှာလည်း NLD ပါတီကအသာစီးရနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။မနေ့ကကျင်းပတဲ့ကြပြရွေးကောက်ပွဲအတွက်အနိုင်ရသူတွေရဲ့အမည်စင်းတွေကိုမူလကအေပီလာတည့်ရက်နေ့ညပိုင်းမှာကြေညာမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားခဲ့ပေမဲ့ညနေတဲ့အထိမဲတွေရေတွက်မှုမပြီးဆုံးသေးတဲ့အတွက်ဒီကနေ့အေပီလာ၂ရက်နေ့မှာကြေညာနိုင်မယ်အကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကမနေ့ညကနေပြည်တော်မှာကြေညာခဲ့ပါတယ်
။ယခုချိန်ထိသက်တမ်းရာတိုင်းဒေသကြီးဤနယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ပွဲများကထံသို့ပေးပို့ရမယ်သွတ်တော်ကိုယ်စားလှယ်လောင်းရရရှိတဲ့ဆန္ဒမဲစရင်ပုံစံတစ်ခုတွေကိုသက်တမ်းရာမြို့နယ်ကော်မရှင်အဖွဲ့ဝင်များကပြုစုနေစေဖြစ်ကြောင်းသတင်းရရှိပါသက်တမ်းရာမြို့နယ်ကော်မရှင်အဖွဲ့ဝင်များကပုံစံတစ်ခုများအတည်ပြုပေးပို့ပြီးမှသာကျွန်တော်တို့ဟာတရားဝင်သွတ်တော်ကိုယ်စားလှယ်အမည်ကိုကျင်းပပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ယနေ့ည9နာရီမှာကျွန်တော်တို့ကြေညာမယ်ဆိုတော့ကိုယ်သက်လက်လောင်းကိုအတီးပြုပြီးတော့ကြေညာဖို့အချိန်လေးမပေးတော့ဘူးကျွန်တော်တို့တောင်းတလိုပါ
ရွေးကောက်ပွဲရလဒ်တွေကိုတော့ဒီကနေ့မနေ့9နာရီမှကျင်းပမယ်လို့ကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောပါတယ်။ကြပြရွေးကောက်ပွဲတွေကိုတော့ကယားပြည်နယ်ဖရူဆုမြို့နယ်ချင်းပြည်နယ်ထန်တလန်ရှမ်းပြည်နယ်ညောင်ရွှေမြို့နယ်ကျိုင်းတုံမြို့နယ်၊ကျေးသီးမြို့နယ်၊မိုင်းရှုမြို့နယ်၊စကိုင်းတိုင်းဒေသကြီးမုံရွာ၊ပဲခူးတိုင်းဒေသကြီးကြောက်တကားမြို့နယ်၊ရန်ကုန်တိုင်းအတွင်းကမြို့နယ်အတော်များများတို့မှကျင်းပခဲ့တာဖြစ်ပါတယ်။အခုကျင်းပခဲ့တဲ့ကြပြရွေးကောက်ပွဲအတွက်ပြည်သူ့လွတ်တော်9နေရာ၊အမျိုးသားလွတ်တော်3နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်9နေရာ၊စုစုပေါင်းအမှတ်နေရာ19နေရာတို့အတွက်နိုင်ငံရေးပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။